ခရစ်တက္ကရာ2008ခုနှစ်ဧပြီလ14ရက်နေ့ရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်တမန်ဝင်ကျက်ကလောက်စီတော်မြတ်ကြီးနေရှိကျက်ကလောက်ပရိယတ်တိစာသင်တဲ့မဂ္ဂဝိပဿနာဓမ္မယေတာမှကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာ48ကျင်းမြောက်သင်္ကြန်သူဆက်ရတရားစခန်းပွဲမှာတရားဝင်ရောက်အားထုတ်ကြတဲ့သံဃာတော်မြတ်သီလရှင်များယောဂီတော်စဉ်ပုဂ္ဂိုလ်ပေါင်းတို့အားမပင်မပန်းချမ်းသာစွာဖြင့်တရားဓမ္မအားထုတ်နိုင်ကြပါစေရန်စေတနာသုံးတန်ပြထားလျက်ယနေ့တနေ့တာအဟာရဘောဇင်းများဆက်ကထွန်းကြတဲ့ထူးချင်းပုဂ္ဂိုလ်များမှာဥကျော်စင်တော်မှန်မိသားစုကျော်ထွန်ဆက်ပစ္စည်းရောင်းဝယ်မင်္ဂလာတော်ဒုက္ခနေပြီးတော့ဥကျော်စင်ရဲ့62နှစ်ပြည့်မွေးနေ့ခြင်းမှအဖြစ်ဆက်ကထွန်းကြတာဖြစ်ပါတယ်ဒါကြလို့ဆက်ကလည်းသာကြတဲ့လူရှင်ပုဂ္ဂိုလ်များနေတဲ့ကွာအားလုံးသောယောဂီတော်စင်ပုဂ္ဂိုလ်များတရားနာပရိသတ်အပေါင်းတော်ကောင်းတို့အားကျေးဇူးပြုနေကြဖြစ်တဲ့သစ္စာတရားလုံးပိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကိုရောမြတ်ကြီးလက်ထက်တော်ခါကလတုန်းကဘုရားရှင်ကိုရောမြတ်ကြီးတာဝတိဘိမုန်စီတုံးကျောင်းတော်မှာသတင်းတော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားသာယောင်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတပတ္တိမညာသကရာဂမိမညာနာဂမိမညာရဟတာမညာမြာအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်ပေါ်တော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတပတ္တိမညာမြာရနိုင်ကြပါစေသကရာဂမိမညာမြာရနိုင်ကြပါစေအနာဂမိမညာမြာရနိုင်ကြပါစေအရဟတာမညာမြာရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ပညာများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ဒီတော့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကမိမိတို့ရဲ့တန်တမှာတဏှာကိလေသာများပယ်တတ်နိုင်ဖို့ရာဆိုရင်ဝေဒနာကိုရှုရမယ်လို့ဟောခဲ့ပါတယ်။ဘယ်တော့ဟောခဲ့တယ်လို့ဆိုရင်မြတ်စွာဘုရားသခင်ကိုရောမြတ်ကြီးစီကိုတရားမင်းရောက်လာတဲ့အချိန်မှာမြတ်စွာဘုရားသခင်ကိုရောမြတ်ကြီးကိုစီကိုတရားမင်းကတဏှာကိုပယ်တတ်ဖို့ရန်ဘလိုနည်းနဲ့လုပ်ရမလဲတဏှာပယ်တတ်နိုင်တဲ့နိလန်ကလေးတွေပြပါလာပြီးတော့လျှောက်ထားတဲ့အချိန်တုန်းကမြတ်စွာဘုရားကဟောဒီစကားကိုပြန်ပြီးတော့ပြောလိုက်ခြင်းပဲဖြစ်ပါတယ်ဒီတော့တဏှာကိုပယ်တတ်မယ်ဆိုရင်တရားရှုရမှာလားဝေဒနာရှုရမှာလားဝေဒနာကိုရှုရမှာဒီတော့ဘုန်းကြီးတို့ပရိသတ်တွေကတွေးစရာလေးရှိတယ်ဟောတဏှာကိုပယ်တတ်ဖို့ဝေဒနာရှုရမယ်ဆိုတော့အဲ့ဒီတဏှာကိုဘာဖြစ်လို့ပယ်တတ်ခြင်းရတာတော့လို့တွေးစရာမရှိဘူးလားရှိရှိတာပေါ့နော်တဏှာသဘောတူနေတာပဲဘာဖြစ်လို့ပယ်တတ်ခြင်းရတာတော့နော်ဟုတ်ရဲ့လားတဏှာကသဘာတာတုံနေတာပဲ။ဘာဖြစ်လို့ပဋ္ဌချင်းရတာတော့တွေးစရာရှိတာပေါ့။မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကတဏှာနဲ့ပတ်သက်ပြီးတော့ဟောဖျားဖြစ်ခါစအချိန်က